ဒီကနေ့ဟာဗိုလ်ချုပ်အောင်ဆန်းရဲ့96နှစ်မြောက်မွေးနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ကိုကလေးများနေ့အဖြစ်သတ်မှတ်ထားပြီးဒီကနေ့မှပဲနိုင်ငံတော်ဟန်းကကလေးငယ်တွေကိုဗိုလ်ချုပ်အောင်ဆန်းရဲ့စိတ်ဓာတ်ကိုလေးစားအတူယူအားကျဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုအောင်ရဲမောင်မောင်ကတင်ပြပါမယ်ခင်ဗျာ
ဒီကနေ့ဖေဖော်ဝါရီ17ရက်နေ့မှာကြောက်ရတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့96နှစ်မြောက်မွေးနေ့အမှတ်တရဒေါအောင်ဆန်းစုကြည်ပြောခဲ့တဲ့မိန့်ခွန်းထဲမှာဒီကနေ့ခေတ်လူငယ်တွေအနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုအတူယူပြီးတော့နိုင်ငံရဲ့လူမျိုးအကျိုးကိုတည်ဖို့ထမ်းရွက်ကြပါလို့သူမကတိုက်တွန်းပြောဆိုခဲ့ပါတယ
်ဗိုလ်ချုပ်အောင်ဆန်းရဲ့ဘဝကိုစံနမူနာယူပြီးတော့ဒီဟိုးနမောက်ဆိုတဲ့တောမျိုးလေးကတောသားလေးပေါ့နော်ပထမဦးဆုံးဖေဖေစာတင်ယူခဲ့တာကတော့ဘုန်းကြီးเจ้าမှာပါပဲအဲ့တော့ဘုန်းတော်ကြီးเจ้าမှာစာတင်ယူခဲ့တာဒီတောသားလေးကနေပြီးတော့နိုင်ငံထိတ်တန့်ခေါင်းဆောင်တယောက်တည်းမကဘူးတကဘာလုံးကအတိမှတ်ပြရတဲ့ခေါင်းဆောင်တယောက်ဖြစ်အောင်လို့ဘယ်လိုလုပ်ခဲ့သလဲဆိုတာကိုစဉ်းစားကြပါစဉ်းစားပြီးတော့ကိုလည်းကိုနိုင်ငံအတွက်ကိုတိုင်းပြည်အတွက်တည်းမကလူသားများအတွက်တန်ဖိုးရှိတဲ့လူသားတယောက်ဖြစ်လာဖို့ကြိုးစားကြပါလို့ကျွန်မအနေနဲ့တိုက်တွန်းချင်ပါတယ်
ကလေးများနေ့အဖြစ်သတ်မှတ်ထားတဲ့ဗိုလ်ချုပ်ရဲ့မွေးနေ့မှာအခြားမတရားအနေနဲ့အခမ်းအနားရဲ့တူးကြကျင်းပတာမျိုးတော့မရှိပေမဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့နေအိမ်ကိုပြည်သူတွေတွားရောက်ကြတာဗိုလ်ချုပ်ရဲ့ကျေးဇူးရှင်မှာဂါရဝပြုတာတွေကိုတော့ဒီကနေ့မှာပြုလုပ်ခဲ့တာကိုတွေ့ရပါတယ်။မြန်မာနိုင်ငံကကလေးငယ်တွေအနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုကြည့်မယ်ဆိုရင်ဗိုလ်ချုပ်အောင်ဆန်းရဲ့ဂုံဒရက်တစ်ခုတည်းကိုကွက်မကြည့်ပဲနဲ့ဗိုလ်ချုပ်အောင်ဆန်းကိုပြည်သူတွေကဘာကြောင့်လေးစားချစ်ခင်ကြည်ညိုကြတယ်ဆိုတာကိုလေ့လာဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါသေးတယ်
။ကလေးများအနေနဲ့ဗိုလ်ချုပ်အောင်ဆန်းဆိုပြီးစဉ်းစားတဲ့အခါမှာဂုံဘက်ကိုမကြည့်ပါနဲ့။ဘုဂျိုအောင်ဆန်းဆိုနာမည်ကြီးတယ်ကြော်ကြားတယ်ဂုံရှိတယ်အဲ့လိုပဲကမကြည့်ပါနဲ့ဘုဂျိုအောင်ဆန်းကိုဘာဖြစ်လို့ပြည်သူတွေကချစ်ခင်တယ်လေးစားတယ်ကြည်ညိုတယ်အဲ့ဒီအကြောင်းရင်းတွေကိုတည်တည်ချာချာလေ့လာပါနောက်ပြီးကိုဟာကိုယ့်ရဲ့အတိုင်းဝိုင်းမှာလူတွေချစ်ခင်တဲ့ပုဂ္ဂိုလ်တယောက်လူတွေလေးစားတဲ့ပုဂ္ဂိုလ်တယောက်ဖြစ်ချင်လို့ရှိရင်အဲ့ဒီလိုကိုဖြစ်အောင်လို့ပြုစုပြောထောင်ကြပါ
မြန်မာနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အင်္ဂလိပ်ကိုလိုနီအုပ်ချုပ်မှုကိုဖိအားအမျိုးမျိုးပေးပြီးတော့ဆက်ဆက်ညီနိုင်မှုနဲ့မြန်မာလူတွေရအောင်ဗိုလ်ချုပ်အောင်ဆန်းကဆွတ်ဆောင်ပေးခဲ့တာပါ။လက်ရှိမြန်မာနိုင်ငံရေးမှာလည်းတိုက်ခိုက်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့ပါခင်ဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ဆွတ်ဆောင်မှုမျိုးတွေနဲ့မြန်မာနိုင်ငံအတွက်ဒီမိုကရေစီပန်းနိုင်ရအောင်ဆောင်ကြည့်ပေးဖို့လိုတယ်လို့လည်းသမိုင်းဆောင်ပေါ်များစွာကိုရေးသားခဲ့တဲ့ဝိုင်းရင်သတင်းစာဆရာကြီးတူလည်းဖြစ်တဲ့တက္ကသိုလ်စင်ငါပြောပါရစေ
။ဆွေးနွေးဆက်ဆက်ချင်းချင်းလူလာရေးကိုရရှိနိုင်တဲ့အခြေအနေရောက်လာတဲ့1949ခုနှစ်ကျတော့ဇဝရီဆန်းပြီးတော့အင်္ဂလိပ်နိုင်ငံဝင်အပြင်နဲ့တိုင်ပင်ပြီးကမြန်မာလူလာရေးဒီကိုရအောင်ဗိုလ်ချုပ်အောင်ဆန်းကြံဆောင်ကြိုးပမ်းနိုင်ခဲ့တယ်ဒီကနေ့မြန်မာနိုင်ငံအချင်းတွေမှာလည်းမြမဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာဖေဒူသမီးပြည်သားစွာနဲ့အကျန်းဖက်တဲ့နည်းနဲ့မလိုအပ်ပဲနည်းရန်စွာဆောင်ရွက်ခြင်းဖြင့်မြန်မာနိုင်ငံလောလောလတ်လတ်ရရှိရန်လိုအပ်နေတဲ့ဒီမိုကရေစီခရီးကိုချစ်တဲ့ဖို့ကြိုးပမ်းနေတာအားလုံးဒီကိဖြစ်ပါတယ်ဒါကြောင့်မလို့ဘုရားအောင်ဆန်းဆောင်လန်းခဲ့တဲ့သိနေဆွေးစားဆွေးနွေးခြင်းဖြစ်ချစ်တဲ့မြမလူရဲ့ရည်ရှိကိုရတယ်လို့ပဲဒီနေ့မြန်မာနိုင်ငံဒီမိုစီကောင်းဆောင်တော်အောင်ဆန်းစုကြည်ရဲ့ဆွေးစားဆွေးနွေးခြင်းဖြင့်အနုနည်းနဲ့ချစ်တဲ့ပြီးတော့မြန်မာနိုင်ငံဒီမိုစီကိုပြည်သူများလက်ဝဲသို့ရောက်ရှိအောင်ဆောင်ကျင်းပေးနိုင်မယ်လို့တက္ကသိုလ်စင်ငါမျှော်လင့်နေပါပဲ
ဗိုလ်ချုပ်ဆန်းကွယ်လွန်တာဟာအခုဆိုရင်နှစ်ပေါင်း68နှစ်ရှိခဲ့ပြီဖြစ်ပေမဲ့ဗိုလ်ချုပ်ဆန်းဆိုတာမြန်မာလူငယ်တွေရဲ့နှလုံးသားမှာထာဝရကယ်ရောက်နေစေဖြစ်တယ်လို့လည်းတင်ချမေကြအထူးပြုပါတာရဲ့နဲ့ရန်ကုန်ရှေပိုင်းတက္ကသိုလ်ကတတိယနှစ်ကျောင်းသူမတ်လာဝင်းဖြူကအခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းကိုမြန်မာအနေနဲ့လေးစားအားကြပါတယ်ဟိုမြန်မာနိုင်ငံမှာဗိုလ်ချုပ်အောင်ဆန်းလိုမျိုးတရားမကပေါ်ထွန်းတင်ပါတယ်เนาะအနာဂတ်မှာခေါင်းဆောင်ဖြစ်လာမယ့်လူငယ်တွေလည်းပေါ်ထွန်းတင်တယ်အနာဂတ်မှာခေါင်းဆောင်ဖြစ်လာမယ့်လူငယ်တွေအနေနဲ့လည်းဘူကျော်ရဲ့တိုင်းပြည်ချစ်စိတ်မျိုးချစ်စိတ်ပေါ့เนาะကိုယ်နိုင်ငံမှာမှထားရှိစေခြင်းနဲ့ညီမအနေနဲ့ကတော့ဘူကျော်ဆန်ကွယ်လွန်သွားတဲ့လူတယောက်လို့မခံယူထားပါဘူးဟိုထောက်ရရှင်တန်းနေစေဖြစ်တယ်လို့ထင်ပါတယ်
1945ခုနှစ်မှာမွေးဖွားခဲ့ပြီးတော့မြန်မာလူလည်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းဟာ1948ခုနှစ်ဇူလိုင်လ16ရက်နေ့မှာလောက်ကျန်သူတစုရဲ့လက်ချက်နဲ့ရန်ကုန်မြို့မှာရှိတဲ့တွင်းဝင်ရုံးမှာကြာဆုံးခဲ့တာပါခင်ဗျာ